လေယင်ပေါ်ကနေပြည့်စုံမှုစူးစမ်းရင်းလေယင်မဲရဲ့လက်ကိုပါကတ်ခဲ့တဲ့ကိစ္စနဲ့ဖန်စီတရားဆွဲခံထားရတဲ့ကရင်ဒုက္ခသည်အမျိုးသားစီကိုသူအမေရိကန်ကိုလာဖို့တာဝန်ယူခေါ်တဲ့အဖွဲ့အစည်းကတာဝန်ရှိသူတွေအင်္ဂါနေ့ကသွားရောက်တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွင်သူတို့ဘာတွေပြောဆိုခဲ့ကြသလဲဆိုတာကိုဆက်သွယ်စုံစမ်းထားတဲ့ရှာဖောင်ကတင်ပြပေးပါမယ်ရှင်။
American ပြည်တော်စုမြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့မြို့ရဲ့ဗဟုအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အသက်22နှစ်အရွယ်ကရင်ဒုက္ခသည်ကိုထွန်းလုံစင်စီကိုအင်္ဂါနေ့ကသူ American ကိုလာဖို့တာဝန်ယူခေါ်ခဲ့တဲ့ဘာသာရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Episcopal Migration Ministry အဖွဲ့ကတာဝန်ရှိသူတူအပြင်ရှစ်နှစ်တူဦးနဲ့ဘာသာပြန်လို့သွားရောက်တွေ့ဆုံခဲ့ပါတယ်။သူတို့သွားတွေ့ခဲ့တဲ့အကြောင်းနဲ့ပတ်သက်လို့အတူလိုက်ပါသွားတဲ့ဘာသာပြန်ကိုစောခုထုကအခုလိုပြောပြပါတယ
်95လောက်မှာသူနဲ့တွေ့တယ်ကျွန်တော်ထင်တာမိနစ်40လောက်တော့စကားပြောဖြစ်တယ်သူထောင်ထဲမှာနေရတာတော့ကောင်းမှုဟိုကဖြစ်တယ်ဒါပေမဲ့သူပြောနေတာသူချမ်းတယ်ပေါ့နော်တွေ့ရတဲ့အထက်မှာရှိတဲ့ဟိုဝတ်စုံကသူဝဲရတော့လေအဲ့ဒါလေးပေါ့အဲ့ဒါသူပဲတော့ထွက်ရမယ်လွတ်မလဲပေါ့နော်အဲ့ဒါမေးတယ်ဒီကအထော်နေကလည်းသူခဏလေးနေပြီပေါ့အောင်သူအကောင်းဆုံးစူးစမ်းပေးပါမယ်ဆိုပြီးတော့ပြောရလေသူကသူ့အမိနဲ့ပဲဆက်သွယ်ချင်တာဒါပဲပြောနေတာလေနောက်တစ်ခုကဘာကြောင့်ဘလို့ဖြစ်ခဲ့လဲဆိုတာသူမပြောနိုင်သူကိုယ်တိုင်လည်းပြောရဲသူထိုင်းမှာနေတော့လည်းဈေးပိုင်တောက်ရတယ်တခါလေကျရင်သူကမမတ်မိတာလည်းရှိတယ်တဲ့ဆိုတော့တခါလေဖြစ်တတ်တယ်သူကသူပြောတယ်လေကျန်တာကတော့သူ့မှာဒီမှာအမျိုးရှိတယ်သူ့ရဲ့ဟိုဝင်းခွဲတွေရှိတယ်လို့ပြောတယ်ဒါပေမဲ့နာမည်မေးတော့လည်းသူတိကျမပြောနိုင်ဘူးနောက်သူ့အမိကတော့ထိုင်းမှာနော်ခက်မှာကျင်းခဲ့တယ်ပြတော့သူညီမလည်းလာမယ်လို့ပြောတာပဲနောက်တလာကြရင်အဲ့လိုတော့သူပြောတယ်လေသူကမဟုတ်မဲလာကသူအင်္ဂလိပ်လိုတစ်လုံးနှလုံးပြောတဲ့ပုံစံကတော့နှစ်ပါးကြောင်းနေခဲ့တယ်ထင်တယ
်သူဘာကြောင့်လေရင်ပေါ်ကနေပြည့်စင်ခဲ့ရတယ်လဲဆိုတာကိုသိရဖို့ပြီးခဲ့တဲ့တောက်ကြာနေ့ကရုံထုတ်ခဲ့ပေမဲ့အင်္ဂလိပ်စကားသိမပြောတတ်တဲ့သူအတွက်စကားပြန်မရှိတာကြောင့်သူ့အမှုကိုဇွန်လ၁ရက်ကြာသာပတိနေ့မှာရက်ရွှေဆိုင်ခဲ့ရတာဖြစ်ပါတယ်ကိုထွန်းလုံစင်ရဲ့အမှုနဲ့ပတ်သက်လို့ကိုစောခုထုကအခုလိုပြောပြပါတယ
်ကိုအမှုကဒီမှာရှိတဲ့တော်နေရနဲ့လိုက်ပေးတယ်သူကဖက်ဒရယ်ကင်တာအတွက် State Department ကြီးရောက်သွားတယ်နေတော့သူအဲ့ဒါနဲ့လမ်းဆက်သွယ်ကြတယ် FBI ပါဝင်လာတဲ့အတွက်အဲ့ဒါနည်းနည်းလေးတော့ခက်ခဲတော့ရှိဒါပေမဲ့သူတို့ရောက်အောင်လုပ်ပေးမယ်လို့ပြောတယ်ကျေလို့သူထွက်လာခဲ့ဒီရှိနေတော့သူ့အမှုကမပြီးသေးတဲ့အတွက်ဒီရှားတော့မှာပဲသူတို့အခုခုစီစဉ်ပေးရမှာပေါ့နော်ဒါပေမဲ့ရှင်းနေရသူ့အိတ်ထဲမှာမထားချင်တော့ဘူးတဲ့အပြင်မှာပဲတင်ညာထားဖို့စီစဉ်နေတယ်ပေါ့နော်ရှင်းဒီဘက်မှာသူရောက်အောင်ထုတ်ပေးမယ်လို့ပြောဘာဆိုတော့အဲထဲမှာထားလေသူပိုဆိုးလာလေဖြစ်နိုင်တယ်တဲ့ medical record တွေပါလေသူတို့မကြည့်ရသေးဘူးသူတို့အဲ့ဒါကြည့်ရအောင်ပါလေသူတို့အပြင်မှာထားခြင်းနဲ့တာဝန်ယူမဲ့လူရှိနော်ရှင်နေရထားခြင်းနဲ့တာဝန်ယူမဲ့လူကလည်းသူ့ကိုအမြဲတမ်းကြည့်နေရမယ့်ပုံစံဖြစ်နေတယ်ကိုက
တပ်ဖို့မှာမြင်တွေ့ရတဲ့ကိုထွန်းလုံစင်ရဲ့လက်ပင်ပေါ်မှာထိုးထားတဲ့တက်တူးတွေနဲ့ပတ်သက်လို့လေကိုစောခုထုကအခုလိုပြောပြပါတယ
်သူ့လက်ပင်မှာသူကပစ်ပင်ပေါ့နော်ပစ်ပင်ကတော့ဟိုသူပင်းစီပဲရှိတယ်ပြီးတော့ငှက်ကလေးတစ်ကောင်ကပြန်နေတာပေါ့အဲ့ဒါကိုသူကပြောပြတာကျွန်တော်ကလွတ်မြောက်သွားပြီဆိုတဲ့အကြောင်းအဲမျိုးလေးဆိုတော့အမလက်မှာတော့အများကြီးပဲသူထိုးတာ cross တွေပါလေလက်ပါတယ်သူ
သူဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့အနီးမှာရှိတဲ့မဲလာဒုက္ခသည်စခန်းကနေလာခဲ့တာဖြစ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိတ်တင်ညာခြင်းကြောင့်မြန်မာဒုက္ခသည်အပါအဝင်ဒုက္ခသည်ခေါ်ယူလက်ခံမှုတချို့ဆိုင်းငံ့ခံခဲ့ရပေမဲ့သမ္မတရဲ့အမိတ်တင်ညာချက်ကိုပြည်ထောင်စုယူကန်တရားရုံးကပယ်ချခဲ့ပြီးတဲ့နောက်မှာတော့ဒုက္ခသည်တွေပြန်လည်ဝင်ခွင့်ရခဲ့ပြီးအဲ့ဒီအထက်မှာကိုထွန်းလုံစိန်လက်တူအပါအဝင်ဖြစ်ပါတယ်။ UNHCR ရဲ့စီရင်ရ2019ခုနှစ်အတွင်းထိုင်းနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာရောက်ခြေကျနေထိုင်တဲ့ဒုက္ခသည်ဦးရေ159ဦးရှိတယ်လို့ဖော်ပြထားပါတယ်။ကိုထွန်းလုံစိန်ဟာမေလ25ရက်နေ့ကမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့ဒေါဂလတ်စ်နိုင်ငံကလေဆိပ်ကနေ CRJ200 ဂျက်လင်ရဲ့အမျိုးသားနဲ့အမေရိကန်လေကြောင်းလိုင်း AA ခီးစဉ်အမှန် 5242 မှာလိုက်ပါပြီးသူအခြေကျနေထိုင်မဲ့ညူပန်းမြို့ကိုသွားဖို့အတွက်လေရင်ထဲကိုရောက်ရှိပြီးတဲ့နောက်မှာထိုင်းနေရာကထလေရင်ဒကမကြီးစီသွားပြီးဖွင့်ဖို့စူးစမ်းချိန်မှာလေရင်မဲနဲ့တခြားခီးတဲ့ဦးကသူ့ကိုတားဖို့စူးစမ်းချိန်မှာပဲလေရင်မဲရဲ့လက်ကိုပါကိုက်ပြီးလေရင်ပြေးလန်းပေါ်ကိုပြေးဆင်းပြီးထွက်ပြေးခဲ့တာကြောင့်လေစိတ်ဝန်ထမ်းတွေကသူ့ကိုဝိုင်းဖမ်းဆီးခဲ့ကြရပါတယ်။သူဟာဘန်ကောက်မြို့ကနေဟောင်ကောင်ကိုတဆင့်အမေရိကန်ပြည်ထောင်စုညူဂျာစီပြည်နယ်ကိုရောက်လာခဲ့တာဖြစ်ပြီးသူအခြေကျနေထိုင်မဲ့ကမ်းခြေမြို့ဖြစ်တဲ့ညူပန်းမြို့ကိုသွားမှဖြစ်ပါရဲ့ရှင်။